ကင်ပြည်နယ်ကော့ဂရိတ်မြို့မှာပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မြောက်ပြည်ကော့ဂရိတ်လမ်းပြန်ပွင့်သွားပြီးဆိုပေမဲ့လည်းကုန်ကားတွေခီးသည်ယာဉ်တွေကိုလက်နက်ကိုင်အဖွဲ့တချို့ကပစ်ခတ်တိုက်ခိုက်တာတွေရှိနေပါတယ်။ပစ်ခတ်မှုတွေကြောင့်အရက်သားတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။လုံခြုံရေးအခြေအနေစိုးရိမ်နေရစဲမှုမိုးနဲ့ကင်ပြည်နယ်ဘက်ကိုခီးသွားလာမဲ့သူတွေဂိယူတဆိုင်သွားလာကြဖို့လေဒေသခံလူမှုကူညီရေးအဖွဲ့တွေက VOA ကိုပြောပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့သတင်းပေးပို့ချက်ကိုတော့ကိုဝင်းခတ်မောင်ကပြောပြမှာပါရှင်။
မြန်မာနိုင်ငံအရှေ့ပိုင်းကမွန်ပြည်နယ်နဲ့ကရင်ပြည်နယ်ဘက်မှာပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းတိုက်ပွဲတွေခက်ဆိတ်ဆိတ်ပြန်ဖြစ်လာပြီးလမ်းမဆက်သွယ်ရေးပြတ်တောက်တာတွေနဲ့လုံခြုံမှုမရှိတဲ့အခြေအနေတွေကြုံတွေ့နေရပါတယ်။လုံခြုံရေးပိုင်းယာနှုံးပြည့်စိတ်ချရတဲ့အခြေအနေမှာမရှိသေးကြောင်းထိုင်းမြန်မာနယ်စပ်ကလုပ်ငန်းရှင်တို့က VOA ကိုပြောပါတယ
်။မနေ့ကသူတို့ကုန်ကားနှစ်စီးမီးလောင်သွားတဲ့တက်လာတဲ့ပြမြောက်တီကကလည်းအကြောင်းတစ်မျိုးမျိုးကြောင့်သူတို့ပြစ်ခတ်တဲ့ဖြစ်သွားတဲ့ကားတွေဆိုတာကလည်းသူတို့အဲ့ဒီမှာသူတို့နဲ့ပတ်သက်တဲ့အရေးတွေပါနေလို့ဖြစ်ကောင်းဖြစ်လိမ့်မယ်ဗျကျွန်တော်အမြင်ပေါ့နော်အချိန်ကြီးကတော့ဒီ40 60ပေါ့နော်ဆိုရင်ရတဲ့ဘက်က40ဘက်မှာရှိရပါဗျအဲကောင်းတဲ့ဘက်မှာတော့60ရကတော့ပေါ့နော
်ပြီးခဲ့တဲ့ရက်ပိုင်းကမြန်မာစစ်တပ်နဲ့ KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်ခဲ့တာကြောင့်ဒီအာရှလမ်းမကြီးပေါ်မှာကုန်တင်ရင်နဲ့ခီးတဲ့တင်ကားတွေအများပြားပိတ်မိနေခဲ့ကြပါတယ်အလားတူပဲမွန်ပြည်နယ်တထုံမြို့ဒီလမ်းပိုင်းပေါ်မှာလည်းမင်းညာကခီးတဲ့တင်ချင်းတစည်းပြစ်ခတ်ခံခဲ့ရပြီးလူတအူးထိမှန်ခဲ့တာပါလက်တလုံးမှာအရေးကြီးအခြေအနေကလွဲလို့မုံနဲ့ကရင်ဒေတာတွေကိုခီးသွားတာရှောင်တင်တယ်လို့တထုံလူမှုကူညီရေးအသင်းတာဝန်ရှိသူက VOA ကိုပြောပါတယ
်ဒီကနေ့ကရပ်ပိုင်ဆိုတော့လူသွားတာတိတ်မရှိတဲ့ဆင်ပေါ့လေအဲ့ဒီဆင်ဆိုတော့ဘသူကိုပြစ်နှောင်လဲတိကျမတိရောက်ဆင်ကိုစစ်တာတော့အသေးရောခဏလေးနဲ့ပဲစစ်သွားတယ်လို့ပြောတော့အားသာတော့ပေါင်းပြီးကြောက်ဖြစ်ရတော့မယ်ဒီတဲ့တယောက်ပဲဒီတော့မှန်ပါတော့ကိုဟိုကနိုင်ငံရေးရှင်တွေကပြည့်ရတယ်ကော Facebook နဲ့ Instagram ကတော့ညာပတ်တိုင်းတော့တို့မတော်လာတော့အကောင်းဆုံးမလို့ထင်တယ်ညာဖုန်းလိုက်ဆိုစစ်နိုင်ဆိုတော့ဒီဈေးနဲ့တူသွားတော့မလာသေးကျွန်တော်ကိုစားတယ
်အရသာထိခိုက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားအပြန်အလှန်အပြစ်ပို့တာတွေရှိနေပါတယ်ဒေသခံပရာဟိတအဖွဲ့တစ်ခုဖြစ်တဲ့ပလဲဖြူလူမှုကူညီရေးအသင်းတာဝန်ရှိသူကတော့လက်တလုံးမှာအရက်သားတွေထိခိုက်နေရတဲ့ပတ်သက်လို့ဘဲအဖွဲ့ကလှုပ်ဆောင်နေတယ်ဆိုတာပြောရခက်ကြောင်းပြူရီကိုပြောပါတယ
်။နှစ်ဖက်ပြည့်တယ်နှစ်ဖက်ပြည့်တယ်ဆိုတော့ဘဒုဘဒုမှပြောလို့လည်းမရဘူးလား။ဘဒုမှဟိုစီစာမှာနာမည်ရေးရတာမရှိဘူးလေ။ဘလက်ဖြစ်ရှင်နေတဲ့ပတ်သက်ပြီးတော့ဟိုမတော်လိုက်ရဲ့လူသူကငါ့မှာအဲဒါကြောင့်မိသားစုအရေးစာဝန်တွေရေးကြည့်ပြီးတော့ပဲတော်လာနေကြတယ်လို့ကျွန်တော်မြင်တယ်
။အောက်တိုဘာ19နဲ့20ရက်ကဖြစ်ခဲ့တဲ့မြောက်ဥရီနယ်ကော့ဂရိတ်ကြားကတိုက်ပွဲတွေကြောင့်ဒေသခံတချို့သေဆုံးခဲ့တယ်လို့လက်နက်ကြီးကြောင့်လူနေအိမ်ပျက်စီးဆုံးရှုံးတာလည်းရှိပါတယ်။လူပေါင်း1000ကျော်လည်းအာရှလမ်းမကြီးရဲ့မြောက်ဥရီကော့ဂရိတ်အပိုင်းမှာပိတ်မိခဲ့ကြပါတယ်။ကော့ဂရိတ်နဲ့မြောက်ဥရီလမ်းမဟာထိုင်းမြန်မာကုန်စည်ကူးသန်းရောင်းဝယ်ရေးအတွက်အဓိကကြပြီးကုန်နဲ့ခီးတဲ့တင်အရင်များပြားနေ့စဉ်ဖြတ်တန်းသွားလာနေတဲ့လမ်းမကြီးတွေဖြစ်ပါတယ်။